ဒီဝေဟောဆက်ထမကဝန်ထမ်းထက်ဝက်ကျော်ကိုအလုတ်ဖြုတ်တာဒါမှမဟုတ်အလုတ်ဖြုတ်ဖို့အတွက်လုပ်တော်မှာဖြစ်ကြောင်းစက်တပရင်းနေမှာပဲ VOA ကအကြေညာလိုက်ပါတယ်သူတို့ဟာအနောက်အာဖရိကနိုင်ငံကနိုင်ငံခြားအရာရှိတဦးရဲ့မလျော်ကန်တဲ့ငွေပေးမှုကိုလက်ခံယူခဲ့ကြောင်းစစ်ဆေးတွေ့ရှိခဲ့ပြီးတဲ့နောက်မှာအရေးယူခံကြရတာဖြစ်ပါတယ်ဘဟုအစိုးရထောက်ပံ့မှုနဲ့လဲပတ်နေတဲ့ VOA ရုံးရဲ့ Director Emmanuel Bennett ကဝန်ထမ်းအားလုံးကိုအီးမေးလ်နဲ့အသိပေးခဲ့တာဖြစ်ပါတယ်ဒါဟာဘဟုအစိုးရဥပဒေနဲ့စီမံစည်းကမ်းအရအရေးယူတာဖြစ်ပြီးဟောဆက်ဌာနကဝန်ထမ်း15ယောက်ကိုအလုတ်ကဖြုတ်ပစ်တာဒါမှမဟုတ်ဖြုတ်ပစ်တော်မှာဖြစ်ကြောင်းပြောကြားခဲ့တာပါဒီ VOA ဝန်ထမ်းတွေဟာသူတို့သတင်းယူခဲ့တဲ့ data ကအရာရှိတဦးရဲ့မလျော်ကန်တဲ့ငွေပေးမှုကိုလက်ခံရယူခဲ့ကြောင်းစွပ်စွဲမှုတွေအတွက် VOA ဝန်ထမ်းနဲ့စစ်ဆေးအရာရှိချုပ်ရုံးကတပြိုင်နက်စစ်ဆေးမှုတွေလုပ်ခဲ့ပြီးနောက်မှာအခုလိုအရေးယူတာဖြစ်ကြောင်းလည်းပြောပါတယ် VOA ဟာဆက်ဌာနဟာအဓိကနိုင်ဂျီးရီးယားနိုင်ငံအပြင်နီဂျဲ၊ဂါနား၊ချတ်နဲ့ကင်မရွန်နိုင်ငံတွေကပြည်သူပေါင်း30လောက်တက်ထုတ်လွှင့်နေတဲ့ဌာနဖြစ်ပါတယ်။လက်ငွေကိုကိုယ်တိုင်လက်ခံယူခဲ့မယ်လို့တန်ရက်ရှိတဲ့ဟောဆက်ဌာနအကြီးအကဲအပါဝင်ဝန်ထမ်း15ဦးနဲ့စစ်တပ်ရင်းနေမနဲ့မှာပဲ VOA ရုံးရှိမှာတွေ့ဆုံခဲ့ကြောင်းနဲ့သူတို့ဟာရုံးဝင်ခွင့်ကပ်ပြားတွေအသိခံပြီးအရေးယူကြောင်းရေးသားထားတဲ့စာရွက်တွေကိုလက်ခံရယူခဲ့ကြတယ်လို့ကြံခဲ့တဲ့ဟောဆက်ဝန်ထမ်းတွေကပြောပါတယ်။